ဖီယူအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်တွေပါဝင်ဘသူမှကိုဗစ်ရောဂါပိုးမကူးဆက်ပဲရောဂါပြီးတယ်ဆိုတာမရှိတာကြောင့်အားလုံးစည်းကမ်းလိုက်နာပြီးအထူးယူဆိုင်လှုပ်ဆောင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ရေးထားပါတယ်။ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်ရိတ်ခါဖြန့်ဖြူးရေးလုပ်ငန်းကိုမနေ့ကစပြီးလှုပ်ဆောင်တာမှာကိုဗစ်ကာကွယ်ရေးအတွက်ချမှတ်ထားတဲ့စည်းမျဉ်းတွေအတိုင်းမလိုက်နာတဲ့ဖြစ်ရလေးတွေကြောင့်ဝေဖန်စရာဖြစ်ရတယ်ဆိုပြီးပြောထားပါတယ်။ဒီလိုထပ်မဖြစ်ဖို့အတွက်စီမံခန့်ခွဲသူတွေအထူးယူဆိုင်ပါလို့လည်းသတိပေးထားပါတယ်။တော်ဆန်းစုကြည်ကဘသူပဲဝါရဲလို့နာမည်ရာဒူးနဲ့တကွအတိအကျဖော်ပြထားတာတော့မရှိပါဘူး။မနေ့တုန်းကတော့ရိတ်ခါဖြန့်ဖြူးတာကိုကိုယ်တိုင်ဝင်လှုပ်တဲ့တာဝန်ရှိသူတွေဟာလူတွေကြားထဲမှာအနီးကပ်ထိဆက်ပြီးဝေပေးနေတဲ့ပုံတွေ Facebook ပေါ်မှာတက်လာတာကြောင့်ဝေဖန်ပြောဆိုကြတာတွေရှိထားပါတယ်။ထိုင်းနိုင်ငံကနေပြန်လာသူအရေးတွက်ဟာသတင်းနှစ်ပတ်ကျော်အတွင်းတသိန်းခွဲကျော်သွားပြီလို့တော်ဆန်းစုကြည်ကရေးထားပြီးယောဂါကူးဆက်ထားသူတွေနောက်သတင်းပတ်တွင်ပေါ်လာလိမ့်မယ်လို့လည်းပြောထားပါတယ်။ဤအတွက်ဘလောက်ထိများမယ်ဆိုတာခံမလို့မရသေးတဲ့အကြောင်းဆိုရအနေနဲ့ကတော့ပြည်သူတယောက်ချင်းကိုတန်ဖိုးထားပြီးအကောင်းဆုံးဆောင်းလျှောက်သွားဖို့တန်ဋိဌာန်ချထားတဲ့အကြောင်းနဲ့ဒီဒီငိမ့်ငိမ့်စည်းကမ်းလိုက်နာခြင်းနဲ့ပြည်သူအားလုံးကူညီပေးကြပါလို့ပန်ကြားထားပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူအဖြစ်တက်ခွဲတည်ပြုထားပြီးသားဤအတွက်ကအခုချိန်ထိ28ယောက်ထိရှိသွားပြီဖြစ်ပါတယ်ဒီထဲက2ယောက်ရောဂါပြောက်ကင်းသွားပြီဖြစ်ပြီးတော့3ယောက်ကတော့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ